အမေရိကန်နဲ့တာလီဘန်တို့ရဲ့ရှစ်ကြိမ်မြောက်ညီညာရေးဆွေးနွေးပွဲတွေကာတာနိုင်ငံဒိုဟာမြို့မှာဒီကနေ့ပြန်ပြီးတော့စတင်ပါတယ်။ဒီကြိမ်ဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံရဲ့ဆက်ရှင်နှစ်ကြာပြည်တွင်းစစ်တွေအဆုံးသတ်နိုင်ရေးအတွက်ညီနိုင်ရေးမှုတွေစီစဉ်ရေးဆွဲထားတဲ့အရေးအကြီးဆုံးဆွေးနွေးပွဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေတနည်းလောက်ကြအောင်အပြင်းအထန်ဆွေးနွေးခဲ့ပြီးအထက်အရေးကြီးတဲ့အချက်အလက်ပါဝင်တဲ့သဘောတူညီမှုအမူအကျမ်းရလို့နေနေပါပြီလို့ဒီသတင်းမှအစောပိုင်းကပဲတာလီဘန်ညီနိုင်ရေးမှုအဖွဲ့ကဆူဟိလ်ဆာဟင်က VOA ကိုပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းပြဖို့အတွက်အပြန်အလှန်အနေနဲ့အာဖဂန်နိုင်ငံနဲ့အထူးသဖြင့်တာလီဘန်တို့ထိန်းချုပ်ထားတဲ့နယ်မြေတွေကနေအကြမ်းဖက်ဝါဒီတွေနိုင်ငံဖြတ်ကျော်ပြီးအကြမ်းဖက်မှုတွေကျူးလွန်နိုင်ခြင်းမရှိအောင်တာလီဘန်တို့ကအာမခံပေးရမယ်ဆိုတဲ့အချက်တွေမူကြမ်းထဲမှာပါဝင်တယ်လို့ဆာဟင်းကပြောပါတယ်။အခြားအသေးစိတ်အချက်အလက်တွေကိုတော့သူကထပ်ပြောမသွားပါဘူး။ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဇူလိုင်လမှာအာဖဂန်အရက်သားသေဆုံးမှုတွေအကြီးအကျယ်မြင့်တက်လာတယ်လို့ဖော်ပြပါတယ်။အရက်သား 1,500 ထက်မနည်းသေဆုံးဒဏ်ရာရခဲ့တယ်လို့တဟာ2019ခုနှစ်မေလကစပြီးတော့အများဆုံးအရေးအတွက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။တည်ဆုံးခဲ့ရတဲ့အရက်သား 90 ရာခိုင်နှုန်းကျော်ဟာ IED လို့ခေါ်တဲ့လက်လုပ်ပုံးတွေကြောင့်ဖြစ်တယ်လို့လည်းဆိုထားပါတယ်။